Facebook, Twitter နဲ့နိုင်ငံရချကရင်းနှီးမြှုပ်နှံသူတွေအနေနဲ့မြန်မာနိုင်ငံရဲ့လူခွင့်အခြေအနေကိုပံ့ပိုးပေးတယ်ဆိုတာတည်ကြအောင်ပိုလှုပ်ပြဖို့လိုနေပြီလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာစုံစမ်းစစ်ဆေးမှုရင်းလီကအင်ကာနေထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရိုညာမွတ်စလင်9,300လောက်2019ခုနှစ်ကစပြီးမြန်မာနိုင်ငံကနေထွက်ပြေးရတာဟာမြန်မာစစ်တပ်ရဲ့ genocide လူမျိုးရုံးတပ်ဖြတ်မှုရည်ရွယ်ချက်နဲ့လှုပ်ဆောင်လာဖြစ်ကုလသမဂ္ဂစုံစမ်းစစ်ဆေးအဖွဲ့ကဖြစ်တင်ထားပြီးဒါကိုအာရုံလွှဲတဲ့အနေနဲ့နိုင်ငံရခြားရင်းနှီးမြှုပ်နှံသူတွေလာအောင်မြန်မာဘက်ကစူးစမ်းနေတယ်လို့ဖော်ပြထားတာပါ။ပဋိပက္ခဖြစ်အောင်လှုံ့ဆော်မှုတွေကိုတည်တည်ချာချာမတားဆီးနိုင်ဘူးလို့ဝေဖန်မှုတွေခံခဲ့ရတဲ့နောက် Facebook ကဒီလာထဲမှာပဲမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့လက်နက်ကိုင်တပ်ဖွဲ့၄ဖွဲ့အကောင့်တွေကိုပိတ်ပစ်ခဲ့ပါတယ်။ဒါပေမဲ့ရန်ဟီလီကတော့ Facebook ဟာမြန်မာစစ်တပ်နဲ့စစ်တပ်ရဲ့မဟာမိတ်လက်နက်ကိုင်အဖွဲ့တွေကိုတော့မပိတ်ခဲ့တဲ့အတွက်စိုးရိမ်နေလို့သူအစိုးရခံစားမှာရေးပါတယ်။ဒါအပြင်အခုထုတ်ပြန်တဲ့အစိုးရခံစားကိုကုလသမဂ္ဂလူခွင့်ကောင်စီမှမတ်လ7ရက်ကျန်သူတင်သွင်းမှာဖြစ်ကြောင်းလည်းရန်ဟီလီကပြောပါတယ်။မြန်မာစစ်တပ်ကတော့လက်နက်ကင်တိုက်ခိုက်သူတွေရဲ့ချင်းချောက်မှုကိုတင်းဝင်တုံ့ပြန်တိုက်ခိုက်တာဖြစ်ပြီးဆက်ဆွဲထားတယ်လို့အစုလိုက်ပြုံးလိုက်တပ်ဖြတ်မှုတွေအထမပြုတ်ချက်မှုတွေမရှိခဲ့ဘူးလို့ပြောတဲ့အပြင်ဒုက္ခသည်တွေပြန်လာရေးကိုပါကြိုဆိုကြောင်းပြောကြားခဲ့တာပါ။